ဖေဖော်ဝါရီလ၁ရက်နေ့မှာစတင်ကျင်းပမယ်ဒုတိယကြိမ်လွှတ်တော်တက်တမ်းအတွက်ပြင်ဆင်မှုတွေစတင်နေပြီလို့ပြည်ထောင်စုလွှတ်တော်တာဝန်ရှိသူတဦးကပြောပါရယ်ဇန်နဝါရီလ၁၄ရက်နေ့မနေ့ပိုင်းမှာ
ဘဟုကော်မတီနဲ့လုပ်ငန်းကော်မတီများအစည်းအဝေးကိုခေါ်ယူပြီးတော့လွှတ်တော်မတ်တွေရဲ့လုံခြုံရေးနဲ့နေရေးထိုင်ရေးတွေအတွက်ကြိုတင်ပြင်ဆင်မှုအစီအစဉ်ခဲ့ကြတာပါ။ဗီအိုအေသတင်းတောက်မတ်တင်ကီလင်းကစုံစမ်းတင်ပြထားပါရှင်။ဟုတ်ကဲ့ပါ။ဒီကနေ့ဇန်နဝါရီလ၁၄ရက်နေ့မနေ့ပိုင်းမှာပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်ဦးဆောင်ပြီးပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးန လ၁ရက်နေ့မှာစတင်ကျင်းပတော့မယ်လွှတ်တော်တဲ့အတွက်ဆွေးနွေးခဲ့ကြပါတယ်ဒီစည်းဝေးမှာလွှတ်တော်အမတ်တစ်တီအတွက်လုံခြုံရေးနဲ့နေရေးထိုင်ရေးအတွက်ပြင်ဆင်မှုတွေအကြောင်းဆွေးနွေးခဲ့တယ်လို့ပြည်တော်စုလွှတ်တော်ရုံးကဦးတင်ဝါကအခုလိုပြောပါတယ
်ကျွန်တော်တို့လုံခြုံရေးကိစ္စတွေလာလို့ရှိရင်တက်ဖို့ရေးကိစ္စတွေဒါတွေကိုကျွန်တော်တို့အဆင်ပြေအောင်လို့ကြိုးလုပ်တဲ့စည်းဝေးပါပဲဒါဝန်ကြီးတွေကလည်းသူတို့ဆောင်ရွက်ထားတဲ့ခါကြီးတင်ကြတာပေါ့
လက်ရှိပထမအကြိမ်လွှတ်တော်အစည်းအဝေးတွေမပြီးခင်တပတ်လောက်မှကိုယ်စားလှယ်အသစ်တွေကိုကြိုတင်ခေါ်ယူထားတာကြောင့်ကိုယ်စားလှယ်အရေးအတွက်များတဲ့အတွက်နေရေးထိုင်ရေးကြိုတင်စီစဉ်ရတာဖြစ်တယ်လို့ဦးတင်ဝါကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ခေါ်ထားတာလည်းအခုဟာဗာလဲဆိုတော့ဒီမှာလွှတ်တော်လက်ရှိတက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေကမပြီးခင်မှာသူတို့25 26ခေါ်ထားတာဆိုတော့လေအဲ့ချိန်မှာထပ်တဲ့ချိန်မှာဒါကိုယ်စားလှယ်တွေကဟိုဒီမှာဟိုစီလောတဲ့စီမေးတာဆိုလို့ရှိရင်ဟိုလက်ရှိတဲနေရတဲ့ဟိုမြန်မာတဲပဲဆိုရကိုယ်တည်းရေတက်ကများလို့လေအဲ့ဒါဒီမချိုးတင်ပြင်ဆင်နိုင်အောင်လို
့ပါအစည်းအဝေးကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါက်တာစောမြင့်မောင်ကတော့တက်ဆိုင်ရာဝန်ကြီးဌာနတွေကပြည်ပြည်ဆောင်အောင်ပြင်ဆင်ထားပေးတယ်လို့အခုလိုပြောပါတယ
်ဝင်လာမဲ့လွတ်တော်ကိုယ်စားလှယ်ကအာ400ကျော်လောက်ရှိတာကိုအစ်တရောက်လာမဲ့ဟာတွေကအဲ့တို့တို့အတွက်စအစီအစဉ်ကလေးတဲဟုတ်ကိုဖို့အစီအစဉ်ပေါ့နော်ဘယ်နေရာမှာနေရာချထားမလဲနော်လွတ်တော်သွားဖို့ပဲပဲလို့လေယူပို့ဆောင်ရေလို့မလဲအစားတော့ဒါတော့ဆိုတာမင်းဆာညစာ breakfast အပါဝင်ပေါ့နော်နောက်ကျတဲ့အဲဒီကျမကြီးအတွက်အဲဒီဟာဒီအကုန်လုံးမှာပဲနော
်ကျွန်တော်တို့ကအခုကဟိုပေါ့နော်သူဆွေးနွေးတာနားတာပေါ့နောက်တဲ့သူတို့ရဲ့အကျင့်ရောအစည်းအဝေးမှာဘာတွေလိုအပ်ချက်ရှိတယ်လဲသူတို့ဘက်ကလုပ်တဲ့ဟာတွေကျွန်တော်တို့နားဆောင်ရမှာပဲပြည်ပြည်ဆိုတော့လှုပ်ထားလိုက်တော့ဘာမှဆွေးနွေးရမှာရှိပါဘူး
ဒီကနေ့မနက်၈နာရီခွဲကနေတနာရီကြာကျင်းပခဲ့တဲ့ဒီဗဟိုကော်မတီနဲ့လုပ်ငန်းကော်မတီများအစည်းအဝေးကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်ပြည်ထောင်စုလွှတ်တော်ဒုတိယနိုင်ငံကဦးနန္ဒကျော်စွာအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးမြငိမ့်တို့အပါအဝင်ပြည်ထောင်စုဝန်ကြီးတွေဒုတိယဝန်ကြီးတွေနဲ့ပြည်ထောင်စုလွှတ်တော်ရုံးကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါတယ်ဒုတိယကြိမ်လွှတ်တော်အစည်းအဝေးတွေကို February 1ရက်နေ့မှာစတင်ကျင်းပလိုက်တာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့ပြည်ထောင်စုအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းရမှာလည်းဖြစ်ပါတယ်ရှင်